ထိုင်းနိုင်ငံမှာတော့ယူကော့တင်မြှောက်ခြင်းမရှိဘဲဆူရတရထူထောင်မှုဆူရဆန့်ကျင်သူတွေကဆန္ဒပြခဲ့ကြတာကိုတုံ့ပြန်တဲ့အနေနဲ့ဖြုတ်ချကန်ဝန်ကြီးချုပ်ရင်းလက်ရှင်တော်ကိုထောက်ခံသူထောင်ပေါင်းများစွာတို့ဟာဗန်ကောက်မြို့တော်နောက်ဖက်ချမ်းမှာလမ်းပေါ်ထွက်ခဲ့ကြပါတယ်။ဆူရဆန့်ကျင်သူလူအုပ်တွေကရုံးမှုတန်ကြားဌာနတွေဆူရဆောက်ဦးတွေကိုတင်ပိုက်ဖို့အားထုတ်ခဲ့ကြပြီးနောက်တစ်နေ့မှာပဲမင်းစင်းလက်ကိုထောက်ခံသူတွေထွက်လာကြတာပါ။ဆန့်ကျင်သူတွေရဲ့လုပ်ရဟာဒီမိုကရေစီနည်းအရရွေးချယ်ထားတဲ့ဆူရကိုအတင်းအဓမ္မဖယ်ရှားတာဖြစ်တယ်လို့လည်းဆိုကြပါတယ်။အစိုးရလူမျိုးရေးဌာနကိုဆန္ဒပြသူတွေထုဖော်ဝင်ရောက်ဖို့ကြိုးပမ်းကြတဲ့အတွက်ရဲတပ်ဖွဲ့ကမျက်ရည်ရိုးပုံးနဲ့မီးသတ်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်။ထိုင်းဖွဲ့စည်းပုံတရားရုံးကမင်းစင်းလက်နဲ့သူ့အစိုးရဖွဲ့ဝင်9ဦးကိုဝန်ထမ်းအကြီးအကဲခန့်တဲ့ကိစ္စတစ်ခုမှာပတ်သက်မှုနဲ့ဗိုလ်ထုနေကယာရုကဖယ်ရှားခဲ့တာပါ။အခုအခါမှာတော့ထိုင်းအစိုးရအဖွဲ့ကိုမင်းစင်းလက်တို့နဲ့နှီးဆက်တဲ့မာမေတူဖြစ်သူဗန်နာရေးဝန်ကြီးနီးဝတ်ထရွန်ဘွန်ဆန်ဖိုင်ဆန်ကဂျာပြတ်ဝန်ကြီးချုပ်ဖြစ်ဦးဆောင်နေပါတယ်။